ရှိလာမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအတွက်ပြည်တွင်းကျဆန္ဒခံယူပွဲပြုလုပ်နေတဲ့ကာလမှာကျမ်းဖက်သမားတွေကဘုံခွဲတိုက်ခိုက်ဖို့ကြံစီကောင်းကြံစီနေကြလိမ့်မယ်လို့ဒီကနေ့ထုတ်မြန်မာအလင်းသတင်းစာကဆောင်းပါးတစ်ပုဒ်မှာရေးသားဖော်ပြထားပါတယ်။နှစ်တစ်ခုရေးပက်ကစားကြတဲ့အတားအကြံပွဲတော်ကာလမှာလည်းလူစီကားတဲ့နေရာတွေမှာဘုံခွဲတိုက်ခိုက်မှုတွေဖြစ်နိုင်တယ်လို့အဲ့ဒီဆောင်းပါးကသတိပေးထားပါတယ်။ပြီးခဲ့တဲ့မတ်လကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တဦးကိုဖောက်ခွဲပျက်စီးပစ္စည်းတွေနဲ့အတူဖမ်းမိတယ်လို့လည်းဒီကနေ့ထုတ်မြန်မာအလင်းသတင်းစာကရေးပါတယ်။စစ်တပ်ကလွှမ်းမိုးချုပ်ကိုင်မှုရေးဆွဲထားတဲ့မြန်မာစစ်အစိုးရရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းကိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကပယ်ချနေကြပြီးတော့1996ခုနှစ်မှာကွယ်လွန်သွားတဲ့ဗြိတိန်နိုင်ငံသားနဲ့လက်ထပ်ခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုအနာဂတ်ရွေးကောက်ပွဲတွေမှာမပါဝင်နိုင်အောင်အဲ့ဒီအခြေခံဥပဒေမူကြမ်းမှာရေးဆွဲဖော်ပြထားပါတယ်။